ဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းရတာရှိနေရောက်နေတဲ့လူမှုဝန်ထမ်းကေဆယ်ရင်းနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ကြာသပတေးနေ့ကတွေ့ဆုံပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးလှုပ်ရှားရှိတာပဲလုပ်နေပြီးတော့ပြန်လက်ခံနိုင်ရေးလုပ်ငန်းစဉ်တွေကိုအများဆုံးစနိုင်လိမ့်မယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့ရိုဟင်ဂျာတွေရဲ့ကျွေးရွာတွေကိုပြန်တည်ဆောက်ပေးဖို့ကိစ္စအလေးထားပြောပါတယ်။ရခိုင်ပြည်နယ်ဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့အခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးတို့ဆွေးနွေးခဲ့တဲ့အကြောင်းကိုကိုကျော်ကျော်သိန်းကအပြည့်အစုံဆက်ပြောပြပါမယ်ရှင်
။ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံပြန်ပို့ရေးလုပ်ငန်းစဉ်ကိုမြန်မာအစိုးရဘက်ကဖြစ်နိုင်တယ်များအများဆုံးစောက်လုပ်တော့မှာဖြစ်ပါတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်ကြီးဟာဗိုလ်တူးနေတုန်းကကောင်းဆက်ကစားမှရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။အဲဒီနောက်ဂျာတာပရီနေမှာတော့တကားမြို့တော်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဘူဟက်ဆန်မာမူအာလီနဲ့တွေ့ဆုံပြီးတဲ့နောက်ပူးတဲ့လုပ်တဲ့ရင်းစာရှင်လင်းပွဲတွင်အဲလိုပြောသွားတာ
ပါ We can overcome many difficulties we are facing to start for the repatriation process
တကယ်တမ်းအများအပြားကိုကျွန်တော်တို့ကြော်လွားနိုင်ပါတယ်ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့လုပ်နေပါပြီပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ကိုအများဆုံးစတင်နိုင်တယ်ဆိုတာကျွန်တော်အသေးစားပြောနိုင်ပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးမာမူအာလီကလည်းမြန်မာနိုင်ငံဘက်ကသူပြောခဲ့တာနဲ့မြန်မာဘက်ကသူ့ကိုပြောတာကိုသတင်းတော့တွေကိုပြန်ပြောပြပါတယ
် I have also on the Bangladesh side underscored the need for rebuilding the villages the
Myanmar ကိုပြန်လည်တောက်ပြဖို့လိုရဆိုတာကျွန်တော်အထူးလေ့လာပြောခဲ့ပါတယ်လုပ်ငန်းတွေကိုနိုင်ငံတော်တော်များများနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခုနဲ့လုပ်နေပါပြီလို့မြန်မာဝန်ကြီးကကျွန်တော်တို့ကိုအမှတ်ခံပြောဆိုပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP တို့နဲ့မြန်မာနိုင်ငံကစစ်ဆင်နိုင်တာတွေပြီးသွားပြီလို့ကျွန်တော်တို့ပြောပါတယ်မြန်မာနိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့နှစ်ဖွဲ့ကြားပြိမကြခင်နေပြည်တော်မှာသဘောတူညီချက်ရယူကြမှာဖြစ်ပါတယ
်ဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်ရောက်ပြီးတဲ့အခါနိုင်ငံသားအဖြစ်တရားဝင်အတိအမှတ်ပြုခံရဖို့အတွက် NVC ကတ်ကိုအရင်ယူဖို့လိုတယ်လို့ဒေါက်တာဝင်းမြတ်ကြီးကပြောပါတယ
် They can start to apply for the citizenship as soon as they get the national verification
နိုင်ငံသားရှိရေး NVC တက်ရရပြီဆိုတာနဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ဖို့စရှောက်နိုင်ပါတယ် NVC လုပ်ငန်းစဉ်ကနေသူတို့လုပ်ဖို့လိုပါတယ်အဲဒီနောက်ဥပဒေနဲ့အညီအချိန်တိုအတွင်းနိုင်ငံသားဖြစ်သွားမှာပါအရင်တုန်းက NVC လုပ်ငန်းစဉ်ကတိတ်နေပါတယ်အခုတော့ကျွန်တော်တို့ပုံမြန်အောင်လုပ်နေပါပြီဒါကြောင့်ဥပဒေနဲ့အညီသူတို့နိုင်ငံသားဖြစ်ခွင့်ရကြတော့မှာပါဒုက္ခသည်တွေကိုပြန်ပို့ရေးအတွက်နိုင်ငံသားပြီးခဲ့တဲ့ဇန်နဝါရီလကလေးကသဘောတူညီချက်တရားကိုလက်မှတ်ထိုးထားပြီးသားပါဒါပေမဲ့အကူအညီပေးဖွဲ့ရင်းနဲ့ရိုဟင်ဂျာတွေကိုယ်တိုင်ကသူတို့ကိုအတင်းကျပ်ပြန်ပို့ပြီးဘေးကင်းလုံခြုံမှုမရှိတဲ့အခြေအနေကိုရင်ဆိုင်ရမှာစိုးရိမ်တာကြောင့်ကန့်ကွက်ကြတဲ့အတွက်လုပ်ငန်းစဉ်နှောင့်နှေးနေကြတာပါ။ဒါ့အပြင်နေထိုင်လုပ်ကိုင်စားတောက်ရေးပိုင်းအခက်တွေ့မဲ့စိုးရိမ်ချက်တွေလည်းရှိနေပြီးဒါနဲ့ပတ်သက်လို့မြန်မာဘက်ကပြောတာကိုဝန်ကြီးမာမူအာလီကအခုလိုပြန်ပြောပါတယ်
။ The Myanmar side has told us that
many new ideas good bit to ramana shi thapi account the phone le lo myama dak ka chin lo pyo ba le da jaw rohingya re ane ne pyan twa pi ya naw asan mwe wun chang aluk twe lut mhan yin da ma ka ba bu di ko mla kin nung a shi tha ka le su ro ya lu ne mu asin tan tai me thain luk kai nain ba me lo pyo ba le
pyan bo yi lu ngan sin ko sa tin bu twe dukha de yu twe 8000 jaw ye sin ko bangladesh twe ka myama nai ngan ko pe tha pi ba mi da ba me le အဲ့ဒီလူတွေကိုအတီးပြည့်တဲ့လုံလန်းစဉ်ကရှုပ်ထွေးတဲ့အတွက်နောက်ထပ်နှောင့်နှေးကြံကြနေတာပါ။ဒါအပြင်ဒုက္ခသည်တွေထဲမှာသူတို့ကိုရိုဟင်ဂျာမျိုးနွယ်အဖြစ်အတိအမှတ်ပြုမှသာပြန်မယ်လို့ပြောဆိုနေသူတွေလည်းရှိပါသေးတယ်။ဒေါက်တာဝင်းမြတ်ရေတို့အဖွဲ့ဒုက္ခသည်စခန်းကိုသွားတဲ့အချိန်စံတာပြတာနေလဲကြုံခဲ့ရပါတယ်ခင်ဗျာ။